ကုလသမဂ္ဂရဲ့နိုင်ငံတကာနှုတ်မြစွမ်းအေဂျင်စီ IAEA အကြီးအကဲဟာလာမယ့်ဗိုလ်ထုနေ့ကျရင် UN နိုင်ငံကိုသွားမှာဖြစ်ပြီးနောက်နေ့မှာတာဝန်ရှိသူတွေနဲ့တွေ့မယ်လို့ UN နိုင်ငံမှသတင်းကဒီနေ့ပဲဖော်ပြပါရတယ်။ Iran ရဲ့နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့အငင်းပွားစရာဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့မကြာခင် UN နိုင်ငံကိုသွားကောင်းသွားမယ်လို့ IAEA အကြီးအကဲRafael Grossi ကလည်းပြောဆိုထားတာပါ Iran ရဲ့ nuclear စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ထားတဲ့ American ရွေးကောက်ခံသမ္မတ Donald Trump နဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ထားတဲ့ကြောင်းလဲ IAEA ကြီးကပြောဆိုခဲ့ပါတယ် Iran နိုင်ငံနဲ့ IAEA ကြားကာလကြာရှည်မပြေမလည်ဖြစ်နေတဲ့ကိစ္စတွေထဲမှာတော့ Uranium သတ်စင်တဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြွမ်းကျင်သူစုံစမ်းစစ်ဆေးမှုတွေကို Iran နိုင်ငံကလက်မခံတာတရားဝင်ထုတ်ပြန်ကြေညာထားခြင်းမရှိတဲ့နေရာတွေမှာယူရေနီယံဓာတ်တည်တွေစစ်ဆေးတွေ့ရှိမှုအတွေ့နှစ်နှစ်ချီအီရန်နိုင်ငံကရှေ့မပြနိုင်တာလေးတွေလည်းပါဝင်ပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကသဘောတူညီချက်ရရှိခဲ့ပေမဲ့အမေရိကန်မှာသမ္မတထရန့်လက်ထက်သဘောတူညီချက်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်ပိုင်း2019ခုနှစ်ကစအီရန်ကနျူကလ িয়ার လုပ်ငန်းတွေကိုအချိန်မြင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။